New York မြို့တော်ဝင်ဟောင်းကမ္ဘာအချမ်းသာဆုံးပုဂ္ဂိုလ်တစ်ဦးလည်းဖြစ်တဲ့အသက်89နှစ်အရွယ် Michael Bloomberg ကအမေရိကန်သမ္မတရွေးကောက်ပွဲဝင်မယ်လို့တင်းင်းကနေနေမှာတရားဝင်ကြေညာပါတယ်။ Donald Trump ကိုအနိုင်ယူနိုင်ပြီးအမေရိကန်ကိုပြန်လည်တည်ဆောက်ဖို့သမ္မတရွေးကောက်ပွဲဝင်ရောက်တာဖြစ်ကြောင်းစီးပွားရေးအစိုးရနဲ့လူမှုအကျိုးဆောင်အဖြစ်ရင်းချက်တဲ့အတွေ့အကြုံတွေကရွေးကောက်ပွဲကိုဥဆောင်အနိုင်ရမယ်လို့ယုံကြည်တဲ့အကြောင်း Mr. Bloomberg က Twitter လူမှုကွန်ရက်မှာရေးသားတာဖြစ်ပါတယ်။Republican ဖြစ်ကံဒီတတိပုဂ္ဂလအဖြစ်ကိုပြောင်းလာခဲ့တဲ့ Bloomberg က2016ခုနှစ်တုန်းက Democrat သမ္မတလောင်း Hillary Clinton ကိုထောက်ခံခဲ့ပါတယ်။အခုတော့2020 Democrat သမ္မတလောင်းဖြစ်ရေးရှင်းပြနေကြတဲ့ကိုယ်စလဲလောင်းအများအပြားတင်မှာတဦးအနေနဲ့ပါဝင်မှာဖြစ်ပါတယ်။အမေရိကန်စံတော်ချိန်အစောဆုံးတင်းင်းကလေးကအစလို့နိုင်ငံတော်ရုပ်သံလိုင်းကြီးမှာကြော်ညာဖို့အတွက်သူ့ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကဒေါ်လာတန်း30ကျော်အသုံးပြုထားပါတယ်။2002ခုနှစ်ကနေ2013ခုနှစ်အထိနယူးယောက်မြို့တော်ဝင်ဖြစ်တာဝန်ထမ်းခဲ့တဲ့ Michael Bloomberg ကနယူးယောက်သားဖြစ်တဲ့သမ္မတ Donald Trump နဲ့အကြောင်းကြည့်တွေဖြစ်ပါတယ်။သမ္မတ Trump ဟာသူ့ရဲ့စီးပွားရေးအောင်မြင်မှုတွေကိုပုံကြီးချေလွန်းတဲ့အန်ဒီကြီးတဲ့ဆွဲတရားဟောသူလို့ Bloomberg ကပုံဖော်ပါတယ်။ Michael Bloomberg မြို့တော်ဝင်တာဝန်ယူစဉ်ကာလကချက်မှဆောင်ရွက်ခဲ့တဲ့အငင်းပွားပွဲရပ်တန့်ရှာဖွေရေးမူဝါဒနဲ့ပတ်သက်ပြီးလဲပြီးခဲ့တဲ့သတင်းပတ်တုန်းကသူကတရားဝင်တောင်းပန်ခဲ့ပါတယ်။လူမဲတွေနဲ့စပိန်စကားပြောလက်တင်နယ်ပွားတွေကိုအများစုတက်ရောက်ခဲ့တဲ့ဒီမူဝါဒဟာဆိုရင်ရဲတွေအနေနဲ့အရက်သားတွေကိုရက်တံခံပြီးလက်နဲ့ရှာဖွေခွင့်ပြုခဲ့တာဖြစ်ပါတယ်။ဘီလီယံနာဘလူးဘတ်ကလက်ရှိမှာတော့ဗန်နာယင်းဆိုင်ရာအကြံပေးချက်တွေကိုအလေးထားဖော်ပြတဲ့ရုပ်သံနဲ့ရေဒီယိုမဂ္ဂဇင်းတွေအပါအဝင်ဗန်နာယင်းဝန်ဆောင်မှုလုပ်ငန်းကြီးကိုထူထောင်ထားသူဖြစ်ပါတယ်။